တရားမဝင်အလန်းညွန်လုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုတဲ့တမ်းများရှိခံရသူနိုင်ငံသားအများအပြားအပါအဝင်လူပေါင်း138ဦးကိုထိုင်းရဲတပ်ဖွဲ့ကအပြည်လာ23ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အဲ့ဒီမတင်ကားသူတွေဘန်ကောက်မြို့ကဟိုတယ်တစ်ခုအတွင်းမှာတင်းငွေနေမနေ့ပိုင်းကတင်းနန်းတက်နေကြတဲ့အချိန်ဖမ်းဆီးလိုက်တာဖြစ်ပါတယ်ဖမ်းဆီးခံရသူတွေထဲမှာထိုင်းနိုင်ငံသား60နဲ့အတူမြန်မာတရုတ်မလေးရှားကမ်ဘောဒီးယားနဲ့လာဝနိုင်ငံတို့က88ဦးလည်းပါဝင်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်နိုင်ငံသားအများစုကတော့ထိုင်းနိုင်ငံအတွင်းကိုကဘာလက်ခီးတဲ့ဗီဇာနဲ့ဝင်ရောက်လာကြတာလို့ဆိုပါတယ်တရားမဝင်အလန်းညွန်တင်နာပို့ချပေးနေတယ်ဆိုတဲ့တိုင်ကြားချက်တွေရရှိခဲ့တာကြောင့်အခုလိုဖမ်းဆီးရခြင်းဖြစ်ကြောင်းထိုင်းနိုင်ငံအထူးရဲတပ်ဖွဲ့ကဗိုလ်ချုပ်စူရာချက်ဟပ်ဖန်းကတင်းငွေနေနေမှာပြောပါတယ်စနေနေ့ကစတင်တဲ့ဒီတင်နာကိုတက်ဖို့အတွက်တင်နာသားတွေအနေနဲ့တယောက်ကိုဘတ် 2,000 စီပေးခဲ့ကြပြီးတင်နာကလာအတွင်းမှာတင်နာသားတွေရဲ့လက်ကင်ဖုန်းတွေကိုတင်နာပို့ချသူတွေထံအနှံထားကြရတယ်လို့တင်နာသားတွေကပြောကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်တင်နာသားတွေအနေနဲ့မျက်နှာတန့်ရှင်စေးရာဘာကောင်းအောင်နဲ့တခြားအရေးပြားထင်းထင်းရေးဆိုင်ရာလိမ့်စေးတွေရောင်းချဖို့တင်ကြားပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းနဲ့နိုင်ငံသားတင်နန်းသားတွေကိုအလန်းညုံအဖြစ်တင်နန်းပို့ချခြင်းအောင်ဆောင်ပြီးကုန်ပစ္စည်းတွေရောင်းချရေးအတွက်တင်နန်းပို့ချပေးနေတာဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။